မြန်မာနိုင်ငံကလမ်းကြိုးတစ်ခုတွင်ရှားပါရှေးဟောင်းပို့ဟရုပ်ကျင်း၎င်းကိုနိုင်ငံတကာသိပ္ပံပညာရှင်တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ပြည်နယ်ထဲမှာမူရင်းမပြည့်ရှိနေတဲ့အဲ့ဒီပို့ဟ၎င်းအပေါ်တုံ့တက်ချက်တွေကိုတော့ရှာဖွေတွေ့ရှိတဲ့သိပ္ပံပညာရှင်တွေကကောင်းတွာနာသူတေသနာဂျာနယ်မှာဖော်ပြထားပါတယ်။ဒီပို့ဟ၎င်းကိုတော့ခရီနော့တီကိုလာစဗာဗာနဲ့မူလရီဘလတ်တီနာပိုဂွန်ကီလို့အသီးသီးအမည်ပေးထားပြီးသူတို့ကိုပုပ္ပန်အုပ်စုထဲမှာထည့်ထားရလို့ဆိုပါတယ်သူတို့ဟာလွန်ခဲ့တဲ့နှစ်ပေါင်း99တန်းလောက်ကတက်ရှိထင်ရှားရှိနေကြတာလို့ခန့်မှန်းထားပါတယ်အဲ့ဒီကာလဟာခရီတာဆူစ်လို့ခေါ်တဲ့ဒိုင်နိုဆောတွေတက်ရှိထင်ရှားရှိခဲ့တဲ့အချိန်တွေဖြစ်ပါတယ်သူတို့ကိုမြန်မာနိုင်ငံဟူကောင်းတောင်ကြားမှာမိုင်းတူရကထွက်လာတဲ့ပင်းတွေထဲမှာတွေ့ရှိခဲ့တာလို့ဆိုပါတယ်ဒီမိုင်းတွေနဲ့မိုင်းတွင်းတွေကထွက်လာတဲ့ပင်းတွေကိုသူတေသနာမျိုးစုံပြုတ်လုံနေကြတာဖြစ်ပါတယ်သူတေဒီဒီလစ်လာဖို့အတွက်ပရင်တန်130ပြီးခဲ့တယ်လို့ဆိုပါတယ်အစောပိုင်းတော့ကလည်းဘိုင်းတွင်းထဲကထွက်လာတဲ့ကြောင်မျိုးစုတွေကိုသူတေသနာလုပ်ခဲ့တယ်လို့ဆိုပါတယ်အခုတွေ့ရှိတဲ့ပိုဟနာကောင်ဟာဒိုင်နိုဆောတွေရှိခဲ့တဲ့ခေတ်တုန်းကတက်ရှိထင်ရှားရှိခဲ့ပြီးပုံစံမပြတ်ထင်းထင်းထားတဲ့အခြေအနေကိုပထမဆုံးတွေ့ရှိတာဖြစ်တယ်လို့ဆိုပါတယ်